လူငယ်တွေနဲ့ကျန်းမာရေးကောင်းတဲ့သူတွေအနေနဲ့ကိုဗစ် -19 ကာကွယ်ဆေးကိုထိုးဖို့2022ခုနှစ်ထိဆောင်ရနိုင်တယ်လို့ကမ္ဘာကျန်းမာရေးအဖွဲ့ချုပ် WHO ကပြောလိုက်ပါတယ်။ကျန်းမာရေးအာဏာပိုင်တွေအနေနဲ့ကျန်းမာရေးဝန်ထမ်းတွေတရားဥပဒေစိုးမိုးရေးနဲ့ရေးပေါ်ဝန်ထမ်းတွေအပါအဝင်ခြေတန်းကဆောင်ရွက်နေသူတွေအဲ့နောက်တကြီးပိုင်းတွေကိုဦးစားပေးသွားနိုင်မှာရှိတယ်လို့ WHO ရဲ့ဦးဆောင်သိပ္ပံပညာရှင်ဆိုမီယာဆော်မီနီတန်ကဒီနေ့ပြောပါတယ်။ဘီအန်ရဲ့ကင်းပြီးထိရောက်တဲ့ကိုရိုနာဗိုင်းရပ်စ်ကာကွယ်ဆေးအနည်းဆုံးတစ်မျိုးတော့လာမယ့်2022ခုနှစ်မှာထွက်ရှိဖို့မျှော်လင့်ကြောင်းဒါပေမဲ့အဲ့ထွက်ရှိလာမယ့်ကာကွယ်ဆေးဟာကန့်သတ်နေတာဖြစ်လိမ့်မယ်လို့ဆော်မီနေတန်ကပြောပါတယ်။ကမ္ဘာတော်မှာကိုဗစ် -19 ရောဂါကာကွယ်ဆေးအဖြစ်စမ်းသပ်ထုတ်လုပ်နေတဲ့ဆေးမျိုးပေါင်း180ကျော်ရှိပါတယ်။ဒီထဲမှာ10ခုကလူတွေနဲ့စမ်းသပ်တဲ့နောက်ပိုင်းအဆင့်ကိုရောက်ရှိနေပြီးကျန်တာတွေကတော့တခြားအဆင့်တွေမှာပဲရှိနေပါသေးတယ်။အမေရိကန်က Johnson & Johnson နဲ့ AstraZeneca ကုမ္ပဏီကတော့နောက်ဆုံးဆင့်စမ်းသပ်မှုကိုမကြသေးခင်ကခေတ္တရပ်ဆိုင်းထားပါတယ်။ဒီကာကွယ်ဆေးစမ်းသပ်တဲ့နေရာမှာစိနဝန်တန်းဖြစ်လူကိုယ်တိုင်စမ်းသပ်ခံခဲ့တဲ့သူတယောက်ဖျားနာခဲ့တာကြောင့်အဲ့လိုခေတ္တရပ်ဆိုင်းထားတာပါ။အခုလိုကာကွယ်ဆေးတွေထုတ်နိုင်ဖို့ကြိုးစားနေချိန်မှာပဲဥရောပမှာလည်းကူးစက်မှုတွေပြန်မြင့်တက်လာနေတာကြောင့်ကန့်သတ်မှုအသစ်တွေကိုချမှတ်လာနေပါတယ်။ကွာတော်မှာအခုဆိုရင်ရောဂါကူးစက်သူစုစုပေါင်း38သန်းကျော်သွားပြီဖြစ်ပြီးတော့သေဆုံးသူလည်း1သန်းကျော်သွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ။